Welcome to the Voice of America in Burmese.
ဗီရနေကွင်းဝေးတဲ့မင်္ဂလာနံနေခင်းပြေးကြပါစီခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်နိုဝင်ဘာလ5ရက်တောက်ကြနေမနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ဒီဂရီဒေသကသဘုံနေပေါ်အောင်ဝဲခံမှုနှိစက်လာပြီလို့အီသီယိုးပီးယားဆွေးနွေးကပြောတဲ့သတင်းမြန်မာနိုင်ငံမှာဖက်စီကန်ထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာပေါ်နောက်ထပ်ဆွဲချက်တင်အရေးယူလိုက်တဲ့ပေါ်အမေရိကန်ကဝေဖန်လိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတရုတ်နယ်စပ်မုံကိုမှာစစ်တပ်နဲ့ကိုကန်တပ်ဖွဲ့တွေဒီရဲ့ပိုင်းတွင်တိုက်ပွဲဖြစ်ပွားနေတဲ့သတင်းပေးပို့ချက်တပုတ်မှာတော့
ဒီမနေ့ကလည်းဒီနေ့တော့ပြည်ပြည်ကြတာပေါ့နော်တောင်းတမှာပါဗျာမုံကိုရက်ွက်ချောက်ပေါ့ဒီကစစ်ကားတွေလာပြစ်တော့ပေါ့နော်အဲ့ဒီမနေ့ကတော့အဲ့လိုပဲပေါ့နော
်ဒေသခံတူပြောကြားသွားတာဖြစ်ပါတယ်မြန်မာပြည်တွင် IDP တွေနဲ့ဒုက္ခသည်တွေကိုနိုင်ငံကအကူအညီပေးဖို့ထုတ်ပြန်တဲ့ချင်းတိုင်းသားတွေရဲ့အစိုးရခံစားအကြောင်းအပြင်ထိုင်းနိုင်ငံမှာမြန်မာအလို့သမားတွေဆန္ဒပြနေတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကတဘုံနေနဲ့တက်ခတ်နေတာတစ်နှစ်ပြည့်လာချိန်မှာပဲအစိုးရကအောင်ပွဲခံဖို့နှိစက်လာတဲ့သဘောပြောဆိုလိုက်ပါတယ်။ပြစ်ခတ်တွေအဆုံးသတ်ပြီးအပြစ်ခတ်ရက်စဲဖို့နိုင်ငံတကာကတိုက်တွန်းနေတဲ့အချိန်မှာပဲတီဂရိတ်ဒေသလွတ်မြောက်ရေးတပ်ဦး TPLF နဲ့နောက်လိုက်တွေကိုအစိုးရတပ်တွေကဝိုင်းထားပြီးတွင်းထဲကထွက်ပြေးတဲ့ကြွက်တွေလိုသိကြရမယ်အကြောင်း Facebook လူမှုကွန်ရက်ကနေအစိုးရကပြောဆိုလိုက်တာဖြစ်ပါတယ်။တီဂရိတ်တပ်ဖွဲ့တွေကတော့ Addis Ababa မြို့တော်အထိချစ်တက်လာနေပြီးလာပိုင်းသတင်းပတ်ပိုင်းအတွင်းမှာတော်မှာပဲသိပ်ပိုက်ကောင်သိပ်ပိုက်နိုင်နေဆိုပြီးပြောဆိုနေပါတယ်။မကြာခင်သတင်းပတ်တီမှာပဲအိုရိုမိုတီတာကတဘုံနေရာလဲတီဂရိတ်တပ်ဖွဲ့နဲ့ပူးပေါင်းခဲ့ကြပြီးအစိုးရကိုတိုက်ခိုက်နေရမှာအောင်မြင်မှုတွေရနေတယ်ဆိုပြီးပြောဆိုထားပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ကတော့အစိုးရကကြံ့ညံ့ခံနိုင်မယ့်အကြောင်းပြောဆိုခဲ့တာပါ။ပြည်ပခတ်တွေကြီးထွားလာနေတဲ့ပေါ်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်ထဲမှာပဲအာဖရိကဥကြိုဒေသဆိုင်ရာအမေရိကန်ထူးထန်တမန်ဂျက်ဖရီဖက်ဒမန်အီသီယိုးပီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ကြာသပတေးနေ့ကပဲရောက်ရှိသွားပါတယ်။အီသီယိုးပီးယားဆိုရတော့ဘုံနူးနေမှာပဲနိုင်ငံတော်ဝန်6လကြာအရေးပေါ်အခြေအနေကြီးညာထားပြီးမြို့တော်အထိသဘုံနေရောက်လာခဲ့မယ်ဆိုရင်ခုခံကာကွယ်နိုင်အောင်ပြင်ဆင်ထားဖို့လည်းမြို့ကနေကိုတိုက်တွန်းထားပါတယ်။
ဆူဒန်နိုင်ငံမှာဓာတ်ဖြတ်အစိုးရချက်ကိုအမြန်ဖွဲ့စည်းပေးဖို့သဘောတူလိုက်ကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်ထိုနီဘလင်ကင်နဲ့ဆွေးနွေးပြီးမှအာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်ကြီးအက်ဒ်ဝတ်ဖက်ဒရယ်အယ်ဘာဟန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကြက်တပရီနေ့မှာဝန်ကြီးဘလင်ကင်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဆူဒန်ဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းမှုလိုအပ်နေတဲ့အတွက်ဓာတ်ဖြတ်အစိုးရချက်အမြန်ဖွဲ့စည်းဖို့အခုလိုသဘောတူခဲ့တာလို့ပြောပါတယ်။အမေရိကန်အစိုးရဟာဆူဒန်ပြည်သူတွေနဲ့အတူတပ်သားရဲ့ရက်တီနေကြောင်းကျေးဇူးပေးနေတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Press ကပြောပါတယ
် Since this military takeover we have made very clear that we stand with
ဆူဒန်မှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအမေရိကန်အစိုးရကဆူဒန်ပြည်သူတွေနဲ့အတူတပ်သားရဲ့ရက်တီကြောင်းရှင်းရှင်းလင်းလင်းပြောခဲ့ကြောင်းဒီမိုကရေစီကိုပဲလိုလားတယ်ဆိုတော့ကိုပြည်သူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြတောင်းဆိုတာကြောင့်စစ်တပ်အနေနဲ့နိုင်ငံတော်အရေးပေါ်ချိန်နေချင်ညာတာအင်တာနက်ဖြတ်တောက်တာလူခွင့်ရချိုးပေါက်တာတွေကိုရပ်တန့်ဖို့တိုက်တွန်းကြောင်းပြောသွားတာပါကုလသမဂ္ဂရဲ့ဆူဒန်ဆိုင်ရာအထူးတန်တမန်ဗော်ဂါပတ်စာလဲဆူဒန်စစ်တပ်ကသူတို့ဖြုတ်ချပြီးဖမ်းဆီးထားတဲ့ဝန်ကြီးချုပ်အဗ်ဒလာဟမ်ဒော့ကိုအာဏာပြန်ပေးဖို့အပအဝင်အရင်လိုရပ်ဖက်နဲ့စစ်ဖက်အာဏာခွဲဝေအုပ်ချုပ်မှုစီပြန်သွားနိုင်မယ်အခြေအနေရောက်ဖို့အတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်လို့ပြောပါတယ်
ပါကီနာဖာဆိုမာလီနိုင်ငံနေနဲ့ထိစပ်နေတဲ့နီဂျဲနိုင်ငံနယ်စပ်မှာအစ္စလာမ်စွန့်ရောက်ဂျီဟတ်ဝါဒီတွေရဲ့တက်ခတ်မှုကြောင့်ဒါဇင်နဲ့ချီတဲ့ပြည်သူ့စစ်ကာကွယ်ရေးတပ်ဖွဲ့ဝင်တွေတိုက်ဆုံနေကြောင်းဒေသခံတွေကပြောပါတယ်။နိုင်ငံအနောက်ပိုင်းတလာဘယ်ရီဒေသကခြေရွာတစ်ခုဖြစ်တဲ့ Adapt Dep မှာအင်္ဂါနေ့ကတက်ခတ်ခံရတာဖြစ်တဲ့အကြောင်းဒေသခံတွေကိုကူကာပြီး AFP သတင်းကဖော်ပြခဲ့တာပါ။ မော်တော်ဆိုင်ကလေးနဲ့ပြည်သူစစ်တွေကိုလက်နက်အင်အားအပြည့်နဲ့ဒေသခံ IS အဖွဲ့ဝင်တွေကတိုက်ခတ်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။တိုက်ခတ်ခံရမှုကြောင့်လူ60လောက်သေဆုံးပြီး9ဦးပျောက်ဆုံး15ယောက်လူမြောက်လာတဲ့အကြောင်းလဲဒေသခံလွတ်တော်အမတ်တယောက်ကပြောဆိုထားပါတယ်။သေဆုံးသူတွေထဲမှာတော့တိုက်ခတ်မှုဖြစ်ခဲ့တဲ့ကျေးရွာနဲ့55မိုင်အကွာမှာရှိတဲ့ပဏိပန်ကူးမျိုးကမျိုးတော်ဝင်လဲပါဝင်ပြီးအလောင်းပြန်ရထားတယ်လို့လည်းပြောဆိုထားပါတယ်။တက္ကမိုးကအင်္ဂါနေ့ဒေသစံတကြီးမနေ့9နာရီခွဲလောက်မှာဖြစ်ခဲ့တယ်လို့လည်းလူညွှန်ရေးရရှိတယောက်ကပြောဆိုပါတယ်။သေဆုံးသွားတဲ့မျိုးတော်ဝင်ဦးဆောင်တဲ့စစ်သွေးကြွတွေကိုစန့်ချီပြည်သူ့စစ်အဖွဲ့ကိုပြစ်မှတ်ထားတက်ခတ်ခံခဲ့ရတာလို့လည်းနောက်ထပ်ဒေသခံတယောက်ကပြောဆိုထားတာပါ။တက်ခတ်သူတွေဘက်ကသေဆုံးတဲ့အလောင်းတွေကိုတော့ပြန်သယ်သွားတယ်လို့လည်းဒေသခံတွေကပြောဆိုနေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုကန့်တတ်ထားတဲ့အတွက်နိုင်ငံတွင်းလူအနေသူတွေအတွက်ကျန်းမာရေးအပအဝင်အကူအညီပေးရေးတွေကိုထိခိုက်စေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။အာဖဂန်နိုင်ငံတွင်းကပြည်နယ်ပေါင်း34ခုမှာအများစုကအမျိုးသမီးအကူအလုပ်သားတွေအတွက်မိသားစုဝင်အမျိုးသားတယောက်ယောက်ပါမှအလုပ်လုပ်ခွင့်ပေးထားတာဖြစ်ပြီးပြည်နယ်3ခုအတွက်သာလွတ်လွတ်လပ်လပ်အလုပ်လုပ်ခွင့်ပေးထားတာပါ။အခုလိုစောင့်ချက်သူတယောက်ယောက်ပါမှအလုပ်လုပ်ခွင့်ပေးထားတာကအမျိုးသမီးအများစုအတွက်အလုပ်လုပ်ဖို့မဖြစ်နိုင်တဲ့အခြေအနေဖြစ်လာတယ်လို့လည်း WHRW ကပြောပါတယ်။အလုပ်လုပ်ခွင့်ရှိတဲ့အမျိုးသမီးတွေအတွက်လည်းကျန်းမာရေးနဲ့ပညာရေးအစီအစဉ်တွေကိုတက်ရောက်ခွင့်မရှိဘဲကန့်သက်ထားမှုတွေမကြမကြာတွေ့နေရတဲ့အပြင်ရုံးတွေမှာအမျိုးသမီးနဲ့အမျိုးသားတွေကိုတီးတန့်ခွဲထားတာဖြစ်ပြီးဒါဟာဆုံးဖြတ်ချက်ချရမယ့်ကိစ္စတွေမှာအမျိုးသမီးတွေမပါနိုင်အောင်လုပ်တဲ့အနေအထားဖြစ်နေတာပါ။အခုလိုအမျိုးသမီးအကူအလုပ်သားတွေနဲ့ပတ်သက်တဲ့စည်းကမ်းချက်တွေကိုတည်ဝင်စာရေးသားထုတ်ပြန်ပေးတာမျိုးတိတ်မတွေ့ရဘဲပြည်နယ်၅ခုမှအပကျန်းပြည်နယ်တွေကနှုတ်မြင့်ထုတ်ပြန်ကြေညာတာလို့လည်းပြောပါတယ်။တာလီဘန်တွေနင်းနဲ့အခုလုတ်သားအားလုံးကိုကြားမှာမခွဲဘဲသူတို့တာဝန်ကိုသူတို့ထမ်းဆောင်ခွင့်ပေးတဲ့နယ်လို့လည်းတိုက်တွန်းထားပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချနေမနေ့ကင်းတဲ့နေ့ကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖက်စီခံထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာပေါ်နောက်ထပ်ဆွဲချက်တွေအရေးယူလိုက်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ
် Is detention the detention of so many others it's a sad reminder of the continuing human
သူနဲ့သူတခြားလူအများပြဖက်စီခံထားရတာမြန်မာပြည်သူတွေဆက်လက်ရင်ဆိုင်နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဝမ်းနည်းစရာထင်ရနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောခွင့်ရ Net Price ကျသောပြင်းနဲ့ Washington ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်သတင်းသမား Fanstar ရဲ့အမေရိကန်ရှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ဗီဇာစီကံချိုးဖောက်မှုနဲ့ပါနောက်ထပ်စွဲချက်တင်လိုက်တာမတရားတဲ့လုပ်ရအဖြစ်အထင်ရှားပြသနေတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာဆရာနော်နေနေနဲ့အမျှော်မြင်ရှိရှိသူ့ကိုပြန်လွှတ်ပေးဖို့လည်းတိုက်တွန်းခဲ့တာပါလူသမကဆိုင်ရာအမေရိကန်တမ်းမဟောင်းဘေရစ်ချစ်ဆန်လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်တွေမြန်မာနိုင်ငံကိုရောက်နေချိန်မှာပဲဖန်စတာပေါ်နောက်ထပ်ဆွဲချက်တင်ခဲ့တာပါမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တွေ့ဆုံခဲ့ပြီးကြာသာပြင်းနေ့ကပဲအဆုံးသတ်ခဲ့တဲ့ခီးစဉ်မှာတော့အမေရိကန်သတင်းထောက်လွမြောက်ရေးကြိုးပမ်းလိုက်မယ်လို့လည်းခန့်မှန်းခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့တမ်းမဟောင်းရစ်ချစ်ဆန်ရဲ့ပုဂ္ဂလိကခီးစဉ်ကနေမြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေတိုးတက်လာဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုင်ဂျောကဗန္ဒာရေးအရာရှိချုပ်ဖြစ်တဲ့အငိမ့်စားဗိုလ်မှူးတဦးဖြစ်သူဦးသိန်းအောင်ဟာစစ်တပ်ရေးနေမနေ့ပိုင်းကသူ့ရဲ့နေအနီးတနက်နဲ့ပြစ်ခတ်ရတဲ့အတွက်တေဆုံသွားပါတယ်။သူဟာမယန်းကုန်းမြို့နယ်ခုနှစ်ရပ်ကွက်မှာဇနီးတွေနဲ့အတူလမ်းလျှောက်ပြန်လာချိန်လက်နက်ကန်ချမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တေဆုံခဲ့ပြီးဇနီးဖြစ်သူကဆေးရုံကြီးမှာဆေးကုသမှုခံယူနေတယ်လို့စစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ်။မကြသေးခင်လပိုင်းတွေအတွင်း Mitel ဆက်သွယ်ကုမ္ပဏီရဲ့တာဝါဒိုင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိပ်တန်းအရာရှိကြီးတူကိုလှုပ်ချမှုပေါ်ခဲ့တာပေါ်ပေါက်တာပါမြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူမှုဆန္ဒပြဆန့်ကျင်မှုတွေကလည်းအခုလက်ရှိချိန်မှာစစ်ကောင်စီတပ်ဖွဲ့တွေဘက်ကရောအရက်ဖက် PDF လက်နက်ကင်အဖွဲ့တွေကပါအပြန်အလှန်ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာဟာတရားဥပဒေစိုးမိုးရေးအလုံးစုံပြတ်သုံးတဲ့အနေအထားမျိုးဖြစ်နေတယ်လို့ရန်ကုန်လွှတ်တော်ရှင်နေသူကတုံ့တက်ပါတယ်မိုက်တယ်ထိတ်တန့်အရာရှိသူအသက်ခံတဲ့ဖြစ်ရပ်ကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ရာလူအကြီးဆုံးတာဝန်ရှိသူတို့ပထမဆုံးချိန်လောက်ကျန်တက်ဖြတ်ခံရတာပါသူကဘယ်သူကလောက်ကျန်တက်ဖြတ်တယ်ဆိုတာအတိအကျမသိရသေးပါဘူး
အမေရိကန်ပြည်သူကဝန်ထမ်း100နဲ့အထက်ရှိတဲ့ကုမ္ပဏီတွေမှာအလုပ်သမားတွေဇန်နဝါရီလ4ရက်နေ့နောက်ဆုံးထားကိုဗစ်ရောဂါကာကွယ်ဆေးထိုးကြဖို့နဲ့မထိုးတဲ့သူတွေအနည်းဆုံးတစ်ပတ်ကိုတစ်ချိန်ရောဂါပိုးရှိမှရှိစစ်ဆေးရမယ့်စည်းမျဉ်းသစ်တွေကိုသမရအိမ်ပြည်တော်ကကြာသပတေးနေ့မှာထုတ်ပြန်လိုက်ပါတယ်။အဆိုရကထောက်ပံ့တဲ့ Medicare နဲ့ Medicaid ကျန်းမာရေးဆန့်ကျင်မှုလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေလည်းအလားတူညွှန်ကြားထားတာပါ။လုပ်ငန်းခွင်ဘေကင်းလုံရုံရင်းနဲ့ကျန်းမာရေးဆိုင်ရာကြီးကြပ်ခွဲခွဲမှုဌာနကထုတ်ပြန်တဲ့စည်းမျဉ်းအရကာကွယ်ဆေးထိုးမဲ့နေ့မှာဝန်ထမ်းတွေကိုခွင့်ပေးရမှာဖြစ်ပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့အလုပ်သမားတွေကတော့လုပ်ငန်းခွင်မှာနှာခေါင်းစည်းတက်ကြရမှာပါ။အိမ်ပြည်တော်ကထုတ်ပြန်တဲ့စည်းမျဉ်းအရတွေအရစည်းမျဉ်းတဲ့နဲ့အကျုံးဝင်မဲ့သူတွေထဲမှာဝန်ထမ်း84သန်းလောက်နဲ့စေယုံစည်းကမ်းတွေတက်ကြီးရွယ်ကိုဆက်လျှောက်မှုဂီယာတွေပါဝင်နေရာ 9,600 လောက်ကကျန်းမာရေးဝန်ထမ်း18သန်းလောက်ပါဝင်မှာဖြစ်ပါတယ်။
ဥရောပဟာကိုဗစ်ကာယောဂါဖြစ်ပေါ်တဲ့ဗဟုအချက်ချာနေရာဖြစ်လာနေပြီးအခုဆိုကမ္ဘာတဝန်းဖြစ်ပေါ်မှုရဲ့59ရာခိုင်နှုန်းရှိလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluge ကပြောပါတယ်။ Delta မျိုးစားကိုဗစ်ကူးစက်မှုမြန်မာလာတယ်လို့နောက်ထပ်ကူးစက်သူဆန်းကျင်တင်အောင်ဖြစ်လာကြောင်းနဲ့အခုလိုနှုံထားနဲ့ဆက်ပြန့်ပွားနေမယ်ဆိုရင်ဒေသရင်းနိုင်ငံပေါင်း53နိုင်ငံအတွက်အထူးဆိုရင်ရတယ်လို့လည်းMr. Kluge ကပြောပါတယ်။ဒါအပြင်ဒေသရင်းမှာယောဂါနဲ့ဆေးရုံတက်ရသူကလည်းတပတ်တွင်းမှာပဲနှစ်ဆများလာနေတာပါ။ကူးစက်မှုတိုးလာတာဟာအသက်အရွယ်အလုံးမှာတွေ့နေရပေမဲ့ဒီယောဂါနဲ့တေးဆွမ်းရသူအများစုဟာ65နှစ်နဲ့အထက်ဖြစ်တာတွေ့ရတယ်လို့ပြောပါတယ်။ဒါကြောင့်အခုနှုံထားအတိုင်းဆက်ဖြစ်နေမယ်ဆိုရင်ကိုဗစ်ကြောင့်တေးဆွမ်းရသူဟာလာမယ့် February လဆန်းရောက်ရင်ဥရောပမှာပဲနောက်ထပ်သန်းတစ်ဝက်လောက်အထိရှိလာနိုင်တယ်လို့လည်းပြောပါတယ်။အခုလိုကူးစက်မှုတိုးလာတာကိုဗစ်ကာကွယ်ဆေးထိုးနှုန်းမညီမညာဖြစ်နေတာနဲ့ဒေသရင်းကိုဗစ်ရောဂါဆိုင်ရာကျန်းမာရေးနဲ့လူမှုရေးကန့်သတ်ချက်တွေဖြေလျှော့ပေးတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ
်။တောက်ကြနေမနေခင်ထေတန်းအောင်သတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဆုံးတင်ဆက်ချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ကမွန်ကိုဒေသဘက်မှာစစ်ကောင်စီတပ်နဲ့ MNDA ကိုကန့်တပ်ဖွဲ့ကြားနှစ်ရက်ကြာဆက်တိုက်ပွဲဖြစ်ပွားနေတာပါ။မနေ့တုန်းကလည်းစစ်ကောင်စီရဲ့105မိုင်ကိုကနေပြီးတော့ဒီလက်နက်ကြီးနဲ့ပစ်ခတ်နေပြီးစစ်တပ်နဲ့ကိုကန့်တပ်တွေကြားစီးရဲတင်းမာမှုမြင့်တက်နေကြောင်းသုံးသပ်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသိန်းထိုက်ဦးပြောပြပေးပါအောင်ဗျာ။
မူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းတာတွေရှိနေပြီးဒီလ3ရက်နေ့နဲ့4ရက်နေ့မှာမုံကိုမှာတိုက်ပွဲ2ရက်ဆက်ဖြစ်နေတာပါလက်ရှိတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုမုံကိုဒေသခံဒူးက VOA ကိုခုလိုပြောပါတယ်
ဒီမနေ့ကလည်းဒီနေ့တော့ပြည်ပြည်ကြတာပေါ့နော်။တောက်တနာမှာကြာ။ဘုံကိုရက်ွက်ချောက်ကိုသူကစစ်ကားနဲ့နာပြတော့ပေါ့နော်အဲ့ဒီစစ်ကားကပုံစံမကတက်မဲ့ချိန်မတော်မှာစစ်ကောင်လာတော့ပြည်ရောမနေ့ကတော့အဲ့လိုပဲပေါ့နော်သူပြည်ပြည်တော့ပြန်ဆဲလာတာပဲပြန်ငင်သွားတာဒီနေ့မှသူကပြန်စပြစ်တာပေါ့။ကောင်းတာကောင်းတာအကျော်ကောင်းလုံးကြာပေါ့။ဘုရား၂ရက်ပေါ့ပြန်၂ရက်ဆက်တိုင်ပေါ့
။ဒီလ3ရက်နေ့ကနေကင်း17နာရီလောက်ဖြစ်တဲ့ပြစ်ခတ်မှုဟာ3နာရီနီးပါးကြာမြင့်ခဲ့သလိုဒီကနေ့4ရက်နေ့မှာတော့မနေ့7နာရီလောက်ကနေ17နာရီလောက်အထိပြစ်ခတ်တယ်ကြာနေရတဲ့အကြောင်းပြောပါတယ်။ MNDA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့စစ်ကောင်စီဘက်ကစစ်ကား34စီးပန်းဆိုင်ကနေမိုးကုန်းဘက်ကိုဝင်လာတဲ့အကြောင်းဖော်ပြထားပါတယ်။ဒီလ1ရက်နဲ့2ရက်နေ့တွေမှာဖောင်းဆိုင်ဘက်ကကိုကန့်တပ်စခန်းတွေကိုလက်နက်ကြီးနဲ့အချက်တရားကျော်ပြစ်ခတ်ခဲ့တာကြောင့်ကိုကန့်တပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မုံကိုဘက်ကိုတက်လာတဲ့စစ်ရင်တန်းကိုကြားပြတ်တက်ခိုက်ခဲ့တာကြောင့်စစ်ကား၈စီးထိမှန်ပြီးနှစ်စီးပေါ်ကခဲယမ်းနေပောက်ကွဲခဲ့တဲ့အကြောင်းဖော်ပြပါတယ်။ဒီကနေ့နေ့ကင်း2နာရီဝန်းကျင်လောက်ကလည်းမူဆယ်နီတရ5မိုင်ကစစ်ကောင်စီရဲ့ဗျူဟာကုန်းကနေလက်နက်ကြီးပစ်ခတ်တဲ့နေကြားရတဲ့အကြောင်းတခြားဒေသခံတူကပြောပါတယ
်။ဒီနေ့တော့လက်နက်ကြီးလည်းဖြစ်တာရှိရစ်လုံးလောက်ရှိနေတယ်ကနေ။ဒါဒီကြံ5မိုင်ပုံတန်ကုန်းကနေပြီးတော့ဝန်ကိုသွားတဲ့တဲ့ကိုဒီလမ်းတဲ့ကိုကြည့်သေးနေတယ်။အဲ့ဒီတော့ရှလုံးလောက်ရှိတယ်ဒီနေ့တော့15မိနစ်လောက်ချာချာကြီးပြည့်နေ
တယ်တရ5မိုင်ကဒေသခံတွေကတော့အနီးနားတိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောသလိုပန်ဆိုင်ကြီးကုတ်ကဒေသခံတွေကလည်းသူတို့အနီးမှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်းပြောပါတယ်လွန်ခဲ့တဲ့ရက်တွေကတော့မုံကိုဘက်သွားတဲ့စစ်ရင်တန်းကိုပန်ဆိုင်နဲ့မုံကိုကြားမှာကုကန့်တပ်ဖွဲ့ကဂျုံကိုတက်ခိုက်တာရှိကြောင်းပြောကြပါတယ်မူဆယ်မြို့နယ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာကချင်လွတ်မြောက်ရေးတပ် GN ရဲ့တပ်မ6လှုပ်ရှားနေပြီးလက်ရှိအခြေအနေအားဒီဒေသမှာစီးရီးတင်းမာမှုတွေပိုပြီးတော့မြင့်လာနိုင်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။သူကပြည်သက်ကအင်အားကြီးထူထားတယ်နည်းနည်းခေးရမ်းတဲ့ကြာမြင့်မှပို့ထားတယ် ဒီဘက်တရင်ကနောက်ဆုံးရတဲ့တရင်ဖြစ်သွားတယ်။ဒါတော့ဒီမှာလည်းအနေကပြပါပါ။ဟိုမကူခေါင်းဆန်ရဲ့ဒီစုပေါင်းတောင်ဘက်မှာဒီကောင်ကြည့်တဲ့ကစုပေါင်းအပြည့်နဲ့ဒီကစုပေါင်းရှင်းနေတဲ့ဒီဘက်တရင်ကနောက်ဆုံးရပါတယ်
။ပန်ဆိုင်ကျုပ်မွန်ဂိုဖောင်းဆိုင်ဒေသတွေဘက်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ပြီးရက်ချားဆိုသလိုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတာပါ။ဒီလပိုင်းတွေအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000ကျော်နေရစွန့်ခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်မိတာကြောင့်အကြက်သား10ဦးတည်းမင်းတေဆုံးခဲ့ပါလေခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြသွားတာပါခင်ဗျာ။အခုတော့သတင်းစာရှင်းလင်းပွဲတရက်အကြောင်းကိုလည်းပြောပြခြင်းပါလေ။ဆရာနာသိမ်းပြီးနောက်မြန်မာနိုင်ငံကနေရစွန့်ဒုက္ခသည်တွေနဲ့အခြားဒုက္ခသည်တွေကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးရွားလာမှုခေါင်းစဉ်နဲ့အစိုးရခန်းစာဆောင်ကိုAmerican Maryland ချင်းတိုင်းသားများအဖွဲ့ကကြာသာပရိနိကထုတ်ပြန်လိုက်ပြီးနိုင်ငံတကာအနေနဲ့ထိရောက်တဲ့အကူအညီတွေပေးကြဖို့ဖိအားတွေပေးကြဖို့ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီ online သတင်းစာရှင်းလင်းပွဲကိုနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်ခင်ဗျာ
။ After the military coup, humanitarian impact on IDPs and refugees ဆိုတဲ့ခေါင်းစဉ်နဲ့စာမျက်နှာ90နီးပါးရှိတဲ့အစိုးရခန်းစာတစောင်းကို Maryland ချင်းတိုင်းသားများအဖွဲ့ကနိုဝင်ဘာ4ရက်နေ့မှာထုတ်ပြန်လိုက်ပြီးonline သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီအစီအစဉ်ကစားမှာအဓိကဖော်ပြထားတဲ့အကြောင်းနဲ့ပတ်သက်လို့ Maryland ချင်းတိုင်းသားများအဖွဲ့အမှုဆောင်ဒါရိုက်တာဦးစိုးသုံးမုံကအခုလိုရှင်းပြပါတယ
်ဒီတနင်္ဂနွေလို့မှာဆိုရင် February လတရက်နောက်ပိုင်းမှာ IDPs ကနှစ်သိန်းကျော်ရှိနေပြီ Refugee ဆိုရင်ဟိုနှစ်သောင်းကျော်ရှိနေတယ်အဲ့ဒါဟာကို US အစိုးရကနေပို့ပြီးတော့ကူညီဖို့အစားအသောက်ကိစ္စတခုချင်းမဟုတ်ဘဲသူတို့ရဲ့လုံခြုံရေး protection ကိုပေးဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်။ US အစိုးရကနေလူသားချင်းစာနာထောက်ပံ့ဖို့ပုံများများပေးတင်တယ်။အဓိကစက်တင်ဘာလ18ရက်နေ့ဟာထန်တလန်မှာဟိုအင်ပေါင်းကဒီ164ကျော်အဲ့ဒါလေအကုန်လုံးမြေရှုဖြစ်စီလိုက်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လေ US အနေနဲ့ပို့ပြီးတော့စစ်ကောင်စီကဖိအားပေးတင်တယ်ဆိုတာပါပါတယ်
ဒီအစိုးရခန်းစားဟာချင်းဒေတာအပြင်ကရားစကိုင်းမကွေးနဲ့ကချင်ဒေတာအကြောင်းတွေပါဖော်ပြထားပြီးအချက်လက်တွေကိုတော့မြန်မာပြည်တွင်မြေပြင်မှာလှူရှားနေသူတွေကတဆင့်စနစ်တကျစုဆောင်းရရှိခဲ့တာဖြစ်တယ်လို့ဦးစိုးသုံးမုံကပြောပါတယ်ကြာသပတေးနေ့မွန်လွင်ပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပြည်ပဆက်ဆံရေးတာဝန်ခံအမျိုးသမီးဂျန်နာမေစင်ကတော့UNHCR ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးပြောသွားပါလိမ့
်။ With the government of India, inside India, and then other NGOs, UN partners, to try to go to the border to assess the needs.
မြန်မာပြည်ရင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်အိန္ဒိယအစိုးရရဲ့ခွင့်ပြုချက်နဲ့နေဆန်းနားမှာကုလသမဂ္ဂကဆောင်ရွက်ပေးနေတယ်လို့မြန်မာပြည်ရင်းမှလည်းတခြား NGO အဖွဲ့တွေနဲ့ UNHCR တို့ပူးပေါင်းပြီးပြည်ရင်းနေရစွန့်ခွာထွက်ပြေးနေသူတွေအတွက်အမိုးအကာချက်ပြုတ်ရေးတုံးဖြစ်စီတကူရေးတန်ရှင်းတုံးဖြစ်စီစလာတွေတက်နိုင်တဲ့မြတ်ရရှိနိုင်မှုအတွက်ကျမတို့ကြိုးပမ်းနေပါတယ်ဒါကရေရိုးဖြည့်ရှင်းမှုပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေမရှိတော့ဘူးဆိုရင်ဒါကအကောင်းဆုံးရလဖြစ်ပေမဲ့လက်တွေဖြစ်လာဖို့ကတော့ခက်ခဲနေတော့ပါပဲ
ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်တိုက်တွန်းရတဲ့အကြောင်းကိုလည်းချင်းတိုင်းသားများအဖွဲ့ဒါရိုက်တာဦးစိုးသုံးမုံကပြောပါတယ
်အတိကတော့လူသားချင်းစာနာအထောက်အပံ humanitarian aid ပြီးတော့ refugee တွေကအခုမလေးရှားမှာထိုင်းလမ်းများများကြီးများများကြံခဲ့တယ်တို့တော့လည်းယူဖို့အဲ့ဒီထက်ပို့ပြီးတော့အရေးကြီးတာကဒါဒီပြဿနာအရင်မြစ်အဲ့ဒါရှင်းဖို့လုပ်တယ်ဆိုတော့ US အနေနဲ့သူ့ရဲ့ UN Security Council လမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့ဒီ ASEAN လမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့သူ US မှာရှိတဲ့သူ့ရဲ့မဟာမိတ်တွေနဲ့ like minded countries တွေလည်းဒီအဖြစ်အပျက်တင်တယ်အိန္ဒိယကပို့ပြီးတော့ပြောတင်တယ်အိန္ဒိယအနေနဲ့ဥပမာ NGG ကိုအသင်းပါပြုတ်တယ် US အနေနဲ့လည်းအသင်းပါပြုတ်တယ် Congress အနေနဲ့လည်း resolution လိုမျိုးချတင်တယ်အဲ့ဒါလို US ကလောက်လာပြီးဆိုရင် US Security Council စုံဖြတ်ချက်မချနိုင်တော့မှ US နဲ့မဟာမိတ်တွေအနေနဲ့စစ်ကောင်စီအပေါ်မှာအဲ့လိုဖြစ်ရပေးလို့ရတယ
်ဂျာသာပရီနေပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNHCR တာဝန်ရှိသူတွေအပြင် American ဒုက္ခသည်ကောင်စီ RCUSA ဒုက္ခသည်နဲ့ရွှေပြောင်းအခြေချလူသူများအတွက် American Comedy အကြီးအကဲတွေဘာသာရေးဆိုင်ရာအသင်းအဖွဲ့ကခေါင်းဆောင်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ VO ရဲ့တောက်ကြနေမနေ့ကအစီအစဉ်လေးကိုသွားရှင်နေကြည့်ရှုနားဆင်ရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့ရာသီဥတုပြောင်းလဲမှုတွေကိုဟန်တားနိုင်မဲ့အစီအစဉ်ကြီးတစ်ရက်ကိုအမေရိကန်ကလုပ်မဲ့အကြောင်းကိုမပြောပြခင်မှာဒီထိုင်းနိုင်ငံဘက်ကမြန်မာအလို့သမားတွေရဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံကလာပြည်နယ်ဟိုက်ရိုင်မြို့ Innovative Glove လက်အိတ်ဆက်ရုံကနေဒီမြန်မာအလို့သမား800ကျော်ဆန္ဒပြနေပါတယ်အလို့သမားတဦးရုတ်တရက်တတိလက်မေမျောနေခြင်းမှာဆေးရုံကိုအချိန်မီမပူပေးနိုင်ခဲ့တဲ့အဖြစ်ကြောင့်တည်ဆုံသွားရတယ်ဆိုပြီးအခုလိုဆန္ဒပြနေကြတာပါထိုင်းခြေဆိုင် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ပါတယ
်ထိုင်းတောင်ပိုင်းဆုံကလာပြည်နယ်ဟိုက်ရိုင်မြို့နယ်ထဲမှာရှိတဲ့လက်အိတ်ဆက်ရုံကမြန်မာလူသမားတဦးဟာနိုဝင်ဘာလ3ရက်နေ့ကရုတ်တရက်တတိမေမျောသွားချိန်အချိန်မီဆေးရုံပို့မပေးနိုင်တဲ့နောက်အဲ့ဒီလူတည်ဆုံသွားခဲ့ပါတယ်ဆေးရုံတာဝန်ရှိသူတွေကိုဆေးရုံကခေါ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့တာဝန်ရှိသူတွေဘက်ကဆေးရုံပို့ဖို့မစီစဉ်ပေးခဲ့ဘူးဆိုပြီးဆေးရုံမှာအလွတ်လုံနေကြတဲ့မြန်မာလူသမားတွေကပြောကြပါတယ်အခုလိုမျိုးဆေးရုံလုံသားတယောက်တည်ဆုံခဲ့ရတာတွေအပါအဝင်ဆေးရုံမှာဂျမ်းမာရေးဆောက်ရှောက်မှုအားနည်းတာအလုသမားအခွင့်အရေးချိုးဖောက်ခဲ့တာတွေရှိတယ်ဆိုပြီးအဲ့ဒီစက်ရုံမှာအလုလုနေကြတဲ့မြန်မာလူသမား800ကျော်ဟာဒီကနေ့နိုဝင်ဘာလ4ရက်နေ့မှာစတင်ဆန္ဒပြခဲ့ကြပါတယ်။စက်ရုံတွင်အလုသမားတွေရဲ့ပြဿနာကိုတွားရောက်ဖြေရှင်းပေးနေတဲ့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဦးပါကြီးကနောက်ဆုံးအခြေအနေကိုအခုလိုပြောပြပါတယ်။
တဲ့လေဆက်ရုံမှာမနေ့ညနေကနေပြီးတော့ဒီကျွန်တော်တို့မြန်မာရွှေပြောင်းအလုသမားတယောက်ပေါ့နော်
ဟုတ်ကဲ့
မတည်တတ်မင်းနဲ့တည်သွားတဲ့ကိစ္စနဲ့ပတ်သက်လို့မနေ့ညနေကဒီဆက်ရုံကိုအလုသမားတွေကတင်ပြတာပေါ့နော်ဆက်ရုံကခိုးပေးဖို့အတွက်သူတို့ကဆက်ရုံကကိုလေမခိုးပေးဘူ
း
ဆက်ရုံထဲမှာရှိတယ်ကားအနေနဲ့လည်းသူတို့ကလိုက်မပေးဘူးအဲ့လိုဆိုတဲ့အခါဒီကျွန်တော်တို့မြန်မာအလုသမားတယောက်ကမတည်တတ်မင်းနဲ့တည်သွားတယ်ဒီကိစ္စနဲ့ပတ်သက်လို့ဒီနေ့ဆက်ရုံအတွက်မှာအလုသမားလူပေါင်း800ကျော်ဆန္ဒပြတယ်မှာနောက်တစ်ခုကဒီကိုပဲဖြစ်နေတဲ့အလုသမားတွေကိုကိုပဲမဖြစ်တဲ့အလုသမားတွေနဲ့ယူပြီးထားတဲ့ပြဿနာတွေကအမှန်တမ်းမှကျွန်တော်တို့အလုသမားတွေအတွက်အတက်အန္တရာယ်ပေါ့နော်သူတို့ကစိုးရိမ်နေအဲ့ဒါကြောင့်သူတို့ကိုယ်တိုင်ကဒီနေ့ဆန္ဒပြပြီးတော့ဆိုတာဖြစ်တယ
်နိုဝင်ဘာလ3ရက်ကမဆုံးခင်မှာပဲ2ရက်လောက်ကအပြားရှိခဲ့ပြီးမတည်ဆုံးခင်ရုတ်တရက်တက်ပြီးသတိမေးမျောသွားခဲ့တာပါစိတ်ယုံမှာအလုတူလုံနေတဲ့တားဖြစ်သူကတော့တုတ်ကွေးဖြစ်နေတယ်ဆိုပြီးအခုလိုပြောပါတယ်
မဆုံးရင်နှစ်ရက်လောက်မှာသူအလုပ်ချင်းသေးတယ်မှာ၄ရက်မှာတော့ခွေဖြစ်သွားတာအဲ့ဒီမှာဆက်လာသွားပြီးပြန်လာတော့အဲ့လိုမျိုးတက်နေတာဆိုတော့ချေုံကောင်ဖုန်းထုတ်ခံနေတယ်ဖုန်းထုတ်ရမရောက်လာဘူးမရောက်လာတော့ကျွန်တော်ခန်းမှာစုသေးတယ်မရောက်ဘူးနာရီခွက်တော့ကြာတယ်မရောက်လို့ကျွန်တော်အပြင်ကားနဲ့ကျွန်တော်တွန်းရင်တွေ့လဲပြင်မတော့ဘူးဗျညီလေးမှပဲထားတယ်
ဒီလေးစိတ်ယုံကအလို့သမားတရားကျော်ဟာကိုဗစ်ကူးစက်ခံရဘူးပါတယ်ကိုဗစ်ကာကွယ်ရေးအတွက်ဆိုပြီးစိတ်ယုံလုံသားတွေကိုအပြင်ပေးမထွက်တာလဲအခု6လလောက်ရှိနေပြီလို့လည်းပြောကြပါတယ်ကိုဗစ်အတီးပြူလူနာတွေကိုလည်းစိတ်ယုံထဲမှာပဲတပတ်လောက်ဆေးကုပေးပြီးအလို့ပြန်ဆင်းခိုင်းတယ်လို့လည်းအလို့သမားတွေကပြောပြပါတယ်အခုလက်ရှိစိတ်ယုံတွင်မှာကိုဗစ်စစ်ဆေးကာကွယ်မှုတွေကိုလည်းအသေးချာလုပ်မပေးဘူးလို့လည်းဆိုပါတယ်အလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့အလို့သမားတောင်းဆိုချက်တွေကိုညှိနှိုင်းပေးနေတယ်လို့လည်းဥပကြီးကပြောပြပါတယ်
အဲ့လိုဆက်လက်ပြတဲ့အခါကျွန်တော်တို့ဒီရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက် MWRN ထိုက်ရဲ့ရုံးရဲ့နောက်ပြီးတော့ကျွန်တော်တို့ဒီထိုင်းနိုင်ငံကအလုပ်သမားသမဂ္ဂနောက်ပြီးတော့အလုပ်သမားရုံးပေါ့နော်စဝတ္တီကရုံးရဲ့တုတ်ခုပေါင်းပြီးတော့အခုဖြည့်ရှင်းနေတာပေါ့နော်စတုံးချက်ကျွန်တော်တို့အလုပ်သမားတွေအခွင့်အရေးချိုးဖောက်ခံထိတဲ့အတိုက်အတာတွေကိုတန်ပြပြီးတော့ဆုံးရင်ရှင်းနေပေးနေတယ်မဟုတ်ပြန
်ဒါကမျိုးကမြန်မာတန်ရုံးရဲ့အလုပ်သမားတန်ရာရှိရုံးကတော့အလုပ်သမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်သွားမယ်ဆိုပြီးသူတို့ရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူတသန်း 6,400 ကျော်ရှိပြီးဒီထဲမှာမြန်မာရှေ့ပြောင်းလူသမားသိန်းခန်းလောက်ကိုဗစ်ရောဂါကူးစက်ခဲ့ကြပါတယ်ချိုးဆက်ရုံတွေမှာကျန်းမာရေးဆောင်ရှမှုအားနည်းခဲ့တာကြောင့်အသက်ဆုံးရှုံးခဲ့တဲ့အလုပ်သမားတချို့ရှိခဲ့ပါတယ်ဒီအခြေအနေတွေကိုမကျေနပ်လို့တချို့ဆက်ယုံတွေမှာလည်းဆန္ဒပြခဲ့ကြဘူးပါရှင
်။ထိုင်းနိုင်ငံကနေမအေးမှာသတင်းပေးပို့ခဲ့တာပါခဏအခုတော့နိုင်ငံတကာသတင်းတပုတ်ကိုလည်းကြည့်ရအောင်ပါ။အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုဖြစ်ပေါ်နေတာကိုဟန်တားမဲ့ကြီးမားတဲ့အစီအစဉ်တစ်ရက်ကို Scotland Glasgow မြို့မှာကျင်းပတဲ့ COP26 ဥတုရာသီညီလာခံမှာသမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။တချိန်တည်းမှာပဲတရုတ်နဲ့ရုရှားနိုင်ငံတို့ကိုလည်းဂျိုးဘိုင်ဒန်ကပြစ်တင်ဝေဖန်ပါတယ်။အင်ပီရိုဆိုင်ယာ VOA သတင်းတော့ပက်စီဝီဒါကူဆိုရာဂလက်စကိုမြို့ကပေးပို့တဲ့သတင်းကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်။
2030ခုနှစ်မတိုင်ခင်မှာတစ်တော့ပြုံးတိမှုကိုဟန်တာပြီးဟက်တာတန်း100နဲ့ညီများတဲ့တစ်တော့ပြန်လဲပေါ်ထွန်းလာရင်းနဲ့တခြားကေဟာစနစ်ပြုပြင်ပြောင်းလဲရေးတို့အတွက်အစိုးရနဲ့ပုဂ္ဂလိကနှစ်ခုပေါင်းကထောက်ပံ့ငွေဒေါ်လာဘီလီယံ20နဲ့လှုပ်ဆောင်သွားမယ်လို့ဂလာစကိုမြို့မှာကျင်းပနေတဲ့ COP26 လို့ခေါ်တဲ့ကုလသမဂ္ဂဥတုရာသီညီလာခံကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်100ကျော်ကကတိပြုခဲ့ကြတာပါ။ဘရာဇီးလ်သမ္မတဂျိုင်းဘော်လ်ဆိုနာရိုကလည်းညီလာခံကိုဗီဒီယိုကတစ်ဆင့်မင်ကွန်းပြောကြားခဲ့ပါတယ
်။ Assumimos el compromiso de eliminar
တရားမဝင်တစ်တော်ပြုံးနီးအောင်လှုပ်ဆောင်မှုတွေကို2030ခုနှစ်မတိုင်ခင်အဆုံးသတ်အောင်လုပ်ဖို့ကျွန်တော်တို့ကတိပြုပါတယ်။အားလုံးအတွက်အကျိုးရှိစေဖို့တိုင်းပြည်တိုင်းကတစ်တော်ပြုံးနီးမှုကိုကာကွယ်ကြဖို့ကျွန်တော်တောင်းဆိုပါတယ
်။ရေနံတန်းငွေနဲ့ကြောင်မီးသေးတို့ကထွက်တဲ့မီသိန်းတန်းငွေထုတ်လုပ်မှုကိုလည်း short ချသွားကြမှာပါ။2030ခုနှစ်မတိုင်ခင်မှာမီသိန်းတန်းငွေထုတ်လုပ်မှု30ရာခိုင်နှုန်း short ချသွားကြဖို့အမေရိကန်နဲ့ဥရောပသမဂ္ဂတို့ကဥဆောင်လုပ်ကိုင်နေတာပါ။ဒါနဲ့ပတ်သက်လို့ဥရောပကော်မရှင်နာမင်းကြီးအာဆူလာ ဗွန်ဒယ်လီယန်းကအခုလိုပြောပါတယ
်။ So cutting back on methane emissions is one of the most effective
မီသိန်းတန်းငွေထုတ်လုပ်မှုကို short ချခြင်းကရေတိုးမှာကမ္ဘာကြီးပုံနှိပ်လာနေတာကိုလျော့ချသွားအောင်လှုံ့ဆော်ပြီးတော့1.5 degree Celsius မှာထားနိုင်ရတဲ့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်။ဒါကအဖြစ်နိုင်ဆုံးနည်းလမ်းပါ
။ပြည်တွင်းမှာသူလှုပ်ဆောင်လိုတဲ့ဥရုယာတိပြောင်းလဲမှုအစီအစဉ်ကိုထောက်ခံမှုရဖို့မတိမချာဖြစ်နေတဲ့အချိန်မှာပဲတစ်တော့ပြုံးတိမှုနဲ့မီသိန်းတန်းငွေထုတ်လုပ်မှု short ချမဲ့အစီအစဉ်တွေကိုသမ္မတဂျိုးဘိုင်ဒန်က COP26 ညီလာခံမှာခြားပြခဲ့တာပါ။တရုတ်နဲ့ရုရှားတို့ကသူတို့လှုပ်တင်လှုပ်ထိုက်တာကိုမလုပ်ကြတဲ့ကိစ္စကိုလည်းသူကပြစ်တင်ဝေဖန်လိုက်ပါတယ
်။ But the fact that China trying to assert understandably a new role in the world
ရုပ်နိုင်ငံဟာကမ္ဘာခေါင်းဆောင်နေရာကိုယူလာပြီးခေါင်းဆောင်တူလို့မကြင်ကြံနိုင်ဘူးလားကမ္ဘာလုံးကအာယုံအစိုက်အဆုံးအကြောင်းအရာကဥရုယာတိပြောင်းလဲမှုပါအိုင်စလန်ကနေဩစတြေးလျတိဒါဟာအကြီးမားဆုံးကိစ္စပါဒါကိုမလုပ်ဘဲသူတို့ကလက်ရှောင်နေကြတယ်ခေါင်းဆောင်တူရဲ့စိတ်ဓာတ်မရှိပဲဘယ်လိုလုပ်ရက်တည်နေကြသလဲဗျာရုရှားနဲ့သမ္မတပူတင်လဲထိုးနီး၎င်းပါပဲ
ဒီလိုဆွဆွဲပြောဆိုမှုတွေကိုတရုတ်နဲ့ရုရှားတို့ဘက်ကညှင်းဆုပ်လိုက်ပြီးလက်ရှိကမ္ဘာလေထုထဲမှာရှိနေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုအနောက်နိုင်ငံတွေကသာအများဆုံးထုတ်လုပ်ခဲ့ကြတာဖြစ်တဲ့အတွက်အဲ့ဒီနိုင်ငံတွေကပဲပိုလွတ်ဆောင်ရမယ်လို့ပြောပါတယ်။ဒီနိုင်ငံစလုံးကဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကို2060ခုနှစ်မှာဖျက်တောက်ကြဖို့ရည်ရွယ်ထားပါတယ်။ဒီကမ္ဘာလုံးရဲ့ရည်မှန်းချက်ထက်ဆယ်စုနှစ်တခုနောက်ကျနေတာပါ။ဒါပေမဲ့တစ်တော့ပြုံးတိမှုရပ်တန့်ရေးကိုတော့လှုပ်ဆောင်ကြမယ်လို့ရုရှားသမ္မတဗလာဒီမီယိုပူတင်ကပြောပါတယ
်ပါစတာရေဗဇဒရှင
် We take the strongest and most vigorous measures
တစ်တော့ထိမ့်သိမ့်မှုအတွက်ကျွန်တော်တို့အပြင်းထန်ဆုံးလှုပ်ဆောင်နေပါတယ်တစ်တော့ထိမ့်သိမ့်မှုတရားမဝင်တစ်ခိုးခုတ်မှုနဲ့တော်မီလောင်နာတွေကိုလည်းတိုးတက်ကောင်းမွန်အောင်လုပ်နေပါတယ်တစ်တော့မြေနေရာကျေပြန့်လာအောင်လည်းလုပ်နေပါတယ်အဲ့ဒီလုပ်ငန်းတွေအတွက်ရန်ပုံငွေကိုပို့ပြီးသုံးစွဲနေပါတယ်
ဥရုယာတိပြောင်းလဲမှုအရေးလှုပ်ရှားသူတွေကတော့အခုလိုဂရုပြုမှုတွေကိုတန်တရားနဲ့ကြိုဆိုကြပါတယ
် This is the problem with a lot of these commitments. There is an accountability gap. Governments made similar pledges.
ဒီလိုဂရုပြုမှုတွေရဲ့ပြဿနာကတာဝန်ယူမှုတာဝန်ခံမှုအားနည်းနေတာပါ2014ခုနှစ်တုန်းကလည်းအစိုးရတွေကနယူးယောက်တက်တော်ဆိုင်ရာညင်ညာချက်ဆိုပြီးတော့သဘောတူညီချက်ထွက်လာပါတယ်ဒါပေမဲ့အဲ့ဒီကနေမျှော်လင့်ထားသလောက်ဘာမှဖြစ်မလာခဲ့ပါဘူး
ညီလာခံရဲ့ဆွေးနွေးမှုတွေကိုနိုဝင်ဘာလ12ရက်နေ့အထိပြုလုပ်သွားကြမှာပါဒါပေမဲ့အဓိကအဆိုပြုချက်တစ်ခုဖြစ်တဲ့ကြောင်မီးသွေးအပေါ်မိခိုအားထားမှုရပ်တန့်ရေးအဆိုပြုချက်ကတော့ချက်ချင်းပယ်ချခံလိုက်ရပါတယ်ဖန်လုံအိမ်ဓာတ်ငွေ80ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ဒီကြောင်မီးသွေးသုံးစွဲမှုရပ်တန့်ရေးကိုဘယ်အချိန်မှ short ချကြမယ်ဆိုတဲ့အချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းအီတလီနိုင်ငံရောမမြို့မှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေဆုံးဖြတ်ချက်မချနိုင်ခဲ့ကြပါဘူးခင်ဗျာ
ကိုယ်စော်ဝင်းလိုင်းဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ၄24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရုပ်ဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့
VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာနဲ့နဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335 လိုင်းနိုမီတာ49 kHz 6153နဲ့လိုင်းလံမီတာ190 kHz 1595ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျန်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့မြန်မာအွန်လိုင်းနေနဲ့ဘီတူလူထုတ်တရလုံးရဒန်ခတ်မှုကိုမခံခင်ဒီကဘာလုံးရဒန်ခတ်အပစ်ပေးမှုကိုမခံခင်သမိုင်းရအပစ်ပေးမှုကိုမခံခင်အများဆုံး
မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အလှည့်ရောက်လာပါပြီမြန်မာနိုင်ငံကိုကချင်တိုင်းရင်းသားတွေကဘယ်လောက်တန်ရုံးစဉ်ရှိတယ်ဆိုတာကိုအကဲခတ်နိုင်မှုအတွက်ကချင်အမျိုးသမီးဂျာငိုင်ဂျက်ကမကြာသေးခင်ကစစ်တမ်းကောက်ယူခဲ့ပါတယ်ဒီအကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုချင်းပေါ်ကချင်တွေကဘယ်လိုမြင်ကြသလဲဘယ်လောက်တန်ရုံးစဉ်ရှိကြသလဲစူရာကိုသိရအောင်ချင်းဖို့ကချင်းအမျိုးသမီးဂျန်ဂိုင်ဂျက်ကကွင်းစင်သူတေသနာလုပ်ပြီးရေးသားထားတဲ့စာရန်းကိုအော့ဖ်ရိုဒီစာကအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လ၂ရက်နေ့ကထုတ်ဝေလိုက်ပါတယ်အမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာ PhD ဒေါက်တာဖွဲ့ရဖို့ဂျန်ဂိုင်ဂျက်ကကြိုးပမ်းနေပါတယ်2018နဲ့2019အကြာကချင်ပြည်နယ်မှာကွင်းစင်သူတေသနာလုပ်ထားတဲ့အချက်အလက်တွေပေါ်မှာအခြေခံပြီးရေးသားထားတဲ့သူတေသနာစာရန်ဖြစ်ပါတယ်။တူးချင်းတွဲဆုံဆွေးနွေးလို့သိရတဲ့သဘောထားနဲ့စစ်တမ်းကောက်လူမျိုးသိရတဲ့သဘောထားကွာခြားနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘာသာရေးခေါင်းဆောင်ခရိယန်လူငယ်ကချင်ရဲ့လှုပ်ရှားသူတွေကိုတူးချင်းတွဲဆုံမေးမြန်းတဲ့အခါမှာမြန်မာနိုင်ငံအပေါ်တန်ဟောစဉ်တိတ်မရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ကဲကချင်တက်နဲ့တမတော်တိုက်ပွဲဖြစ်နေခြင်းမှုကချင်အမျိုးသားစိတ်ဓာတ်ပြင်းထန်နေတာကိုပြသတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စစ်တမ်းစာပေကောက်ယူကြည့်တဲ့အချက်လက်တွေမှာတော့မြန်မာနိုင်ငံအပေါ်မှာတောင်းဆိုပို့ပြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ်
။စစ်တမ်းကောက်ယူတဲ့နီးပေါ်မှာလိုက်ပြီးသဘောထားပြောင်းလဲသွားတာလည်းဖြစ်နိုင်ပါတယ်။ကချင်လူဦးရေထူထပ်တဲ့မြို့နယ်19မြို့နယ်ကိုစစ်တမ်းကောက်ယူသူ300နီးပါးဆေးလွှတ်ပြီးဒေသခံတွေကိုမျက်နှာချင်းဆိုင်တွေးဆောင်တဲ့ဤဖြစ်ပါတယ်။ဂျင်းဘောစကားတက်သူတွေကိုဂျင်းဘောစကားနဲ့မေးမြန်းပြီးမတက်သူတွေကိုတော့မြန်မာလိုစီစစ်မေးမြန်းပါတယ်။မြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလား၊မှန်မှန်မှန်မှန်ဒုနိုင်ငံလို့ယုံကြည်သလားစတဲ့မေးခွန်းတွေကိုမေးပါတယ်။တိုင်းပြည်ပေါ်တန်ရောစဉ်အရှိဆုံးအဆင့်ကိုသုံးမှတ်ပေးထားပါတယ်။ဖြေဆိုသူကချင်အလုံးဟာပြင်းမြနှစ်မှတ်သူမဟုတ်နှစ်မှတ်နီးပါးရကြတာမို့မြန်မာနိုင်ငံကိုတန်ရောစဉ်အတော်လေးကြီးမားသလိုဖြစ်နေပါတယ်။အာဏာရှင်အုပ်ချုပ်မှုအစဉ်အလာကြီးမားပြီးဒီမိုကရေစီအသွင်ကူးပြောင်းမှုမပြည်ပြင်းသေးလို့အရေးယူခံရမှာဆိုရင်ပြီးစန့်ကျင်ဘက်သဘောထားကိုမထုတ်ဖော်တာလည်းဖြစ်နိုင်ပါတယ
်။မိကုန်းကိုစန့်ကျင်ပြီးမပြေတဲ့အခြားအကြောင်းရင်းကအာဏာရှင်အုပ်ချုပ်တဲ့ဓလေ့မဟုတ်ပဲအာဏာတတ်တဲ့ဓလေ့ကြောင့်လည်းဖြစ်နိုင်ပါတယ်တဲ့။မိကုန်းနဲ့စန့်ကျင်ဘက်သဘောထားကိုပြောရမှာအာနာလို့အလိုက်အတိုက်ပြောတာလည်းဖြစ်နိုင်ပါတယ်ဥပမာမြန်မာနိုင်ငံသားဖြစ်ရတာဂုံယူပါသလားဆိုတော့မိကုန်းကိုဖြေဆိုရမှာစိတ်မပါပြီနဲ့အာနာပြီးဂုံယူပါတယ်လို့ဖြေချတာမျိုးတွေရှိပါတယ်ဒါကြောင့်မို့မြန်မာနိုင်ငံကိုတောင်းဆိုရှိပြီးမြန်မာနိုင်ငံသားဖြစ်ရတာကိုဂုံယူတဲ့နေရာမှာကချင်သဘောထားဟာတင်လာတဲ့ပူပြီးအားကောင်းနေတာဖြစ်နေတယ်လို့ဆိုပါတယ်
ဒါပေမဲ့ကချင်တွေရဲ့ရေဘူးရသဘောထားမှာတော့မြန်မာနိုင်ငံတော်ကိုတန်ရောစဉ်ရှိကြောင်းမပြသကြတာများပါတယ်။လူမှုကွန်ရက်တွေမှာလည်းမကျေနပ်ချက်တွေကိုဖော်ပြကြပါတယ်။တချို့ဆိုရင်သူတို့အချင်းချင်းမျက်မှောက်ရေးရာဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့မြန်မာအစိုးရကိုဝေဖန်ကြပါတယ်။တဦးဝေဖန်တာကိုတဦးကထောက်ခံတာမျိုးလည်းရှိပါတယ်။ဒါပေမဲ့အုပ်စုနဲ့မဟုတ်ပဲတဦးချင်းကိုတွေ့ဆုံမေးမြန်းရင်တော့အဲ့ဒီလောက်ထိပြင်းထန်မှာမဟုတ်ဘူးလို့ဆိုပါတယ်ဒ
ဒါကြောင့်မို့တိုင်းပြည်အပေါ်မှာရှိတဲ့ကချင်တွေရဲ့တန်ရောစဉ်ဟာထင်တာထက်ပိုပြီးမြင့်မားနိုင်တယ်လို့ဆိုပါတယ်။နောက်ပြီးတော့ကချင်ပြည်နယ်မှာဂျင်းဖော်၊လာချစ်၊မရူ၊လီစု၊ရဝမ်၊အစီစတဲ့မျိုးနွယ်စု6စုရှိတာကိုလည်းထည့်တွက်ဖို့လိုတယ်လို့ဆိုပါတယ်။ဂျင်းဖော်ကအများစုဖြစ်ပေမဲ့အခြားလူမျိုးစုတွေကလည်းနိုင်ငံရေးတက်ကြွတာမို့တီးခြားသဘောထားကိုထုတ်ဖော်ကြပါတယ်။
ဒါကြောင့်မို့ကချင်မျိုးနွယ်စု6စုမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားအမျိုးမျိုးရှိနိုင်ပါတယ်စစ်တမ်းကောက်ယူဖို့မေးမြန်းခံရသူတွေမှာမြန်မာနိုင်ငံကိုတောင်းဆိုကြီးတဲ့ကချင်မျိုးနွယ်စုကများနေတာလည်းဖြစ်နိုင်ပါတယ်သဘောထားကိုလဲတော်ကိုသိမြင်နိုင်အောင်မေးမြန်းခံရသူ300ကိုချင်းပေါ်ဘာသာစကားပြောသူနဲ့မပြောသူဆိုပြီးအုပ်စုနှစ်စုခွဲလိုက်ပါတယ်အဲ့ဒီအခါမှာမြန်မာနိုင်ငံသားပြည်ရတာကိုဂျင်းပေါ်စကားမတတ်တဲ့ကချင်တွေကဂျင်းပေါ်စကားပြောတဲ့ကချင်နဲ့ပိုပြီးဂုံယူတာကိုတွေ့ရပါတယ်။လာချစ်လာဘိုလီစုရဝမ်မျိုးနွယ်များတဲ့ပူတာအိုချီဝေနဲ့မိုးကုတ်ဒေသကကချင်မျိုးနွယ်စုတွေဟာမြန်မာပြည်သားပြည်ရတာကိုဂျင်းပေါ်ကချင်နဲ့ပိုပြီးဂုံယူကြပါတယ်။မြန်မာပြည်သားပြည်ရတာကိုဂုံယူတဲ့ဒေသကလူမျိုးစုတွေဟာစီအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းပူများတာတွေ့ရပါတယ်။ KIA နဲ့ဆက်ဆံရေးအစီအမပြေတဲ့မျိုးနွယ်စုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းရတာပိုးပြီးလွယ်ကူပုံရပါတယ်။ဥပမာခေါင်းလန်းဖူးကရဝမ်ပြည်သူစစ်ဟာ2017မှာအပြစ်ရအဆုံးတက်တဲ့အခါတပ်မတော်နဲ့လက်တွဲပြီး KIA ကိုတိုက်ခိုက်လာပါတယ်။ဒါပေမဲ့စစ်ကောင်စီကမှ KIA ကိုထက်ကွာသူများလာတဲ့အတွေ့ကချင်မျိုးနွယ်စုတွေမှာလဲသဘောထားပြောင်းလဲလာနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ကချင်ရဲ့သဘောထားနဲ့ပတ်သက်လို့တမိုင်းပညာရှင်ဦးအောင်ခင်ရဲ့သုံးသပ်တင်ပြချက်ပါခင်ဗျာအခုတော့ကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကိုဗစ်ကာလတုတ်ကွေးတွေအဖြစ်များလာတဲ့အကြောင်းကိုပြောပြထားပါတယ်COVID-19 လှိုင်းထန်ခဲ့ချိန်အဖြစ်နေခဲ့တဲ့ရာသီတုတ်ကွေးနဲ့သွေးလွန်တုတ်ကွေးတွေအခုတော့ပြန်အဖြစ်များလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီတုတ်ကွေးတွေကိုကိုဗစ်နဲ့ဘယ်လိုခွဲခြားသိနိုင်ပြီးသတိပြုရမယ့်ပြင်းထန်လက္ခဏာတွေကရောဘယ်လိုရှိပါသလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပေါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြောပြထားပါတယ်ခင်ဗျာ
โอเคปมกะดรสวัสดิ์ครับคุณเราดีโควิด19ตัดยาไลฟ์บ่เนาะดีอภิเษกย้ายไปแล้วเปลี่ยนจ่าละในเฉยมาดียาที่ตกกวยดิเปลี่ยนซะผิดตาย้ายละเลยจ้าเลยว่ะเสียไอ้เฉยเนี่ยเนาะสงบลูชื่อเลยเสีย
ครับครับดิไวรัสปูเลยตัวว่าเลยไอ้ไทม์ชื่อดิบ่เนาะคุณเราနိုင်ငံนี้หมอกูที่เป็นနိုင်ငံนี้บ่ตะกบาลงมาเว้ยโควิด19ဖြစ်ป๊าเนี่ยย้ายในเฉยมาတခြား virus ပေါ့နော်မဆလိုရာသွေးလွန်တုတ်ကွေးလိုဂျာတိတုတ်ကွေးလိုအဖြစ်တော်တော်လေးနည်းတယ်ပေါ့နော်ပြီးခဲ့တဲ့နှစ်မှာဆိုဒီတကဘာလုံးမှာဂျာတိတုတ်ကွေးကိုစောင့်ကြည့်နေတဲ့အဖွဲ့လေးရှိပါတယ်တကဘာကျမရဲ့အဖွဲ့လည်းစောင့်ကြည့်နေတယ်အဲ့တော့အဲ့ဒါတော်တော်လေးနည်းသွားတယ်ကျောင်းနဲ့ပိတ်တာလို့တယောက်နဲ့တယောက်ထိတွေ့မှုဝေးတာပေါ့နော်ဒါလည်းဒီနောက်အကောင်စီတက်တာပေါ့နော်ဒီကိုဗစ်ကကာဝဲမှုလမ်းနေရာလဲဂျာတိတုတ်ကွေးပါအဖြစ်နေအောင်ကိုကြီးပေးခဲ့တော့ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းအဲဇူလိုင်လတော့ပိုင်းမှာဇူလိုင်လမှာဒီတတိယလိုင်းတော်တော်ကြီးကျယ်ဖြစ်တဲ့အဲ့ဒီအချိန်မှာတော့ကျွန်တော်တို့ရာသီတုတ်ကွေးကိုမတွေ့အခုဒီအော်တိုဘာလအစစပြီးတော့ဒီရာသီတုတ်ကွေးဖြစ်တာတွေတော်တော်များတွေ့ရပါတယ်အခုနောက်ပိုင်းမှာတော့ဒီတွင်းလတုတ်ကွေးကလည်းနည်းနည်းပြင်းထန်တာလေးတွေ့ရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီအတွက်အဓိကဖြစ်သူတွေကိုဘယ်လိုအကြံပေးကြလဲဆရာ
အဓိကတော့ဒါဒီတကွေးကတော့တမန်အပြင်တော့ဒီနာစည်းတဲ့ချောင်းဆိုးတဲ့ပြားတယ်ပေါ့နော်။အများစုကတော့တိတ်အန္တရာယ်မရှိလောက်ပေါ့နော်။ဒါပေမဲ့ extreme age ပေါ့။နာနေအောင်ကလေးတွေ65နှစ်တက်ဘူးကြီးပါကြီးတွေပေါ့နော်။ပြီးတော့ဒီမွေးရပါနှလုံးရောဂါရှိတဲ့ကလေးတွေတို့ဒီငကောကယောဂခံရှိတဲ့လူတွေပေါ့။လူကြီးဆိုလို့ရှိရင်ဒီလိုယောဂခံရှိတဲ့လူတွေကတော့နောက်ဆက်တွဲပေါ့။ရာသီတကွေးရဲ့နောက်ဆက်တွဲအဆောက်အဦမိသားတွေပဲနဲ့ဆက်ဆုံးရှုံးရတာလေးရှိတယ်ပါအခုတစ်ခေါက်ရာသီတကွေးလဲကျွန်တော်ကြည့်သလောက်ကတော့ပထမတည့်ရနေ့မှာရမ်းပြတယ်ဒါပေမဲ့နောက်ပိုင်းရက်တွေမှာတော့ ဖြားရကြသွားပြီးတော့ချောင်းဆိုးလာတော့ကြံနေရှိပါတယ်အဲ့တော့သတိပေးဖို့ဆိုတာတော့ကလေးမှာတော့ကျွန်တော်တို့ကဒီသတိပေးရတဲ့ချက်တွေရှိပါတယ်ဒါပဲယောဂမဆူပေါ့နော်ကျွန်တော်တို့အနေလက္ခဏာလေးပေါ့အဲ့ကြကျွန်တော်တက်သလားမှိန်သလားပြီးတော့နှိုးဆိုးတာလို့အစာအသောက်ပြတ်တာလို့ရှိသလားမစားနိုင်မတောင့်နိုင်လို့ဖြစ်သလားပေါ့နော်ဒီတော့လည်းဇက်တိုက်အန်နေတယ်ပေါ့ဒါဆိုလို့ရှိရင်ဒီစေုံစေကောင်ပြမယ်အရေးကြီးတဲ့ချက်တွေပါပဲဇာတိတုတ်ကိပြောင်းဖြစ်တဲ့အဆုတ်အင်းမီယောဂဆိုတော့အသက်ရှူလာညံနေတယ်တော့နှုတ်ခမ်းတွေရှားတွေပြတယ်ပေါ့နော်ဒါတော့ပြတယ်ဆိုတော့အမြန်တမ်းနှုတ်ကြတဲ့လက္ခဏာပါသူကစကားမပြောနိုင်တော့ဘူးအသက်ရှူချက်နေတာတော့နော်နောက်တစ်ခုကဒီနှုတ်မဆွနိုင်တော့ပေါ့ခလေးငယ်တွေတော့အဲ့လိုဒါပြတ်အသက်ရှူလိုက်တိုင်းရင်ပတ်လာရူအောက်ပိုင်းပေါ့နော်အဲ့ဒါရင်ပအသားတွေချက်ချက်ဝင်သွားတာတက်ရှူညံတာပေါ့ဒါတွေဆိုလို့ချင်းလေစီယုံစီကားကိုပြရမယ်အတက်ရှူညံတာတော့နှစ်လောက်ကလေးတွေမှာဆိုရင်10မိနစ်မှာအချိန်60အထက်နှစ်လောက်နဲ့တစ်နှစ်ကြာဆိုအချိန်90အထက်တစ်နှစ်နဲ့9နှစ်ကြာဆိုရင်အချိန်40အထက်ဆိုတော့ဒါတက်ရှူညံတယ်လို့တပတ်ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုလိုဒီအန္တရာယ်လက္ခဏာတွေအပြင်ပေါ့နော်ဒီဆက်ဆက်ချင်းလက္ခဏာတွေမှာရောဆရာကြီးဒီကိုဗစ်နဲ့ခွဲနိုင်ဖို့
ဒီရာသီတုတ်ကွင်းနဲ့ကိုဗစ်ကတော့ไอ้บรอมกว่าช้าดุเลยป่ะเนาะสรเรามาญาติดอกกว่าแล้วนาซีเดช้องซูเดโคเลติไกเดโควิดก็แล้วดิโลป่ะแต่แม้โควิดก็เราดิโลเนี่ยก็คลีนอยู่ญาติได้โยคะตะမျိုးป่ะครับโควิดဖြစ်တယ်อ่ะတချို့คลีนဆိုโยคะဝင်သွားလို့တော့ဝင်ပါမှာမသိဘူးဖြစ်ရင်လည်းသူอ่ะလူကြီးတွေတော့မဟုတ်ဘူးပြင်းထန်မှုနေတယ်ကျွန်တော်တို့ဆေးရုံတင်ရတာတို့ဒီ ICU ထဲရောက်တာတို့ကလည်းတော်တော်လေးနေပါတယ်ဒီโควิดဖြစ်ပြီးတော့ကလေးတွေမှာကိုဗစ်ဖြစ်ပြီပေါ့နော်ကိုဗစ်ဖြစ်တဲ့ဆိုဖြစ်မှားတော့မသိဘဲနဲ့ပိုးဝင်ပြီးတော့နှစ်ပတ်ကနေ6ပတ်မှာဖြစ်တတ်တယ်ရှာရှာပါပါဖြစ်တတ်တယ်ပေါ့နော်အဲဒီကိုဗစ်နောက်ဆက်တွေပေါ့ MIS ဆိုတာ MIS ဆိုတဲ့ယောဂါလို့ရှိပါတယ်အဲ့ဒါတော့ဒီကိုလုံးမှရှိတဲ့သွေးကြောတွေရောင်ရမ်းပြီးတော့နှလုံးကသွေးကြောမှာရောင်ရမ်းပြီးတော်တော်လေးပြားပြင်းထန်တယ်ပေါ့နော်ဒါတော့တွေ့တော့တွေ့ခဲ့ပါတယ်ကိုဗစ်ပိုးဝင်တဲ့ကလေးတထောင်မှမှ14ယောက်လောက်ဖြစ်တာပေါ့နော်ဒါတော့ဟိုရာသီတုတ်ကွေးနဲ့တော်တော်လေးကွာချပါ
တယ်။ဟုတ်ကဲ့ဆရာလူကြီးတွေအတွက်ဆိုရင်ဆရာ
လူကြီးတွေအတွက်ဆိုရင်တော့ကိုဗစ်နဲ့ရာသီတုတ်ကွေးနဲ့လည်းကွာချမှုကတော်တော်လေးနေတယ်။ဒါမှလည်းများသဖြင့်သူကចောင်းဆိုးရတယ်မှာသိတလိတွေပါရကိုဗစ်ကသိမထွက်ဘူ
း။ဟုတ်ကဲ့ဆရာတော်တော်များကတော့ဒီအနံ့ပြောက်တာကိုပြောကြတယ်ပေါ့နော်။အရာသာပြတာ
ဟုတ်တယ်ဟုတ်တယ်အဲ့ဒါတော့ရာသီတုတ်ကွေးမှာတော့မရှိဘူးပေါ့။ဒါမှလည်းနှာခေါင်းနှာစည်းနှာခေါင်းပိတ်တော့အနံ့တော့လည်းနည်းနည်းများထိပဲပေါ့နော်အနံ့ကြောက်တာတော့ဒီဟိုကိုဗစ်ကတော့ပိုထူကြပါလ
ေဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတဲ့ဒီသွေးလွန်တကွေးဖြစ်မှုလည်းများလာတယ်ဆိုတော့အဲ့ဒီအတွက်ကောဆရာ
ဟုတ်ကဲ့သွေးလွန်တကွေးလည်းကိုဂျပန်မှာတော်တော်လေးများလာတယ်ပေါ့နော်ကျွန်တော်ကတော့ဟိုရှိတော့ရှိနေတာပဲကြိုကြားကြိုကြားတော့ရှိနေတယ်ဟိုပြင်းထန်မှုလည်းတော့တင်းတော့ရှိတယ်ဒါပေမဲ့ကိုဂျပန်မှာလည်းဟိုပြင်းထန်တဲ့ကလေးတွေတွေ့လာတယ်ပေါ့ကလန်တကွေးရတော့သူကအပြားချီးနေနေဘိုင်းနာရဲအန်နေနာစီချောင်းဆိုနဲတယ်ဖြစ်တော့ဖြစ်နိုင်တယ်ဒါပေမဲ့နာစီချောင်းဆိုဖြစ်တာနဲသူက6ပြားပေါ့နော်နောက်တစ်ခါသူအပြားကျပြီး3ရက်အပြားကျသွားပြီးတော့အပြားကျပြီးလန်းလန်းဆန်းဆန်းမရှိအပြားကျပြီးမိန်သွားတယ်ဆိုရင်ပိုဆိုးတယ်ခြေလက်တွေအေးလာတယ်ခေါင်းကလန်းပြစ်တယ်အဲမျိုးဆိုကျွန်တော်တို့ကတွေးလန့်တဲ့လက္ခဏာပေါ့အဲလိုမျိုးစောစောစီးသိပြီးတော့စောစီးကူဖို့လိုပါတယ်အဲ့တော့သူစကားအတိုင်းပေါ့နော်သွေးလွန်တကွေးဆိုတော့ဒီအန်လို့ရှိရင်ကော်ဖီနှစ်ယောက်အန်တာတော့အရေးသားမှဒီသွေးယူတဲ့အဆက်ကလေးတွေတွေ့တာတော့နော်ပြီးတော့ကျလက်ကောင်းသေးဆန်တာတော့သဖုံးသွေးယူတာတော့ဒါလေးတွေလည်းရှိတတ်ပါတယ်အဲ့တော့သွေးလွန်တကွေးလည်းတကယ်ရည်ကြည်တော့သူကလင်းဖြစ်တယ်ပေါ့နော်ဘိုင်းအောင်တာတော့ဒီရာသီတကွေးများတော့ပြန်ဗိုင်းရပ်စ်တရားကဒီဒီကိုယ်လုံးကိုထိခိုက်တာများတယ်ကဲဗိုင်းရပ်စ်ဆိုနေအဲ့တော့လက္ခဏာမျိုးစုံလာနိုင်တော့ပေါ့ဥပမာသွေးလွန်တကွေးမှာလည်းပိုင်းနာတာရှိသလိုကိုဗစ်မှာလည်းနာတာရှိနိုင်တယ်ဝင်သွားတာရှိနိုင်တယ်ရာသီတုတ်ကွေးမှာလည်းဝင်သွားတာလည်းရှိနိုင်တာပဲအဲတခုကပို့ပြီးတော့တချို့လက္ခဏာတွေကပို့ပြီးထင်ရှားတာဖြစ်အပြင်းများတာပဲကွာတော့ဒီတခုရဲ့နဲ့ဒါမဟုတ်ဘူးလို့သူပြောခဲ့တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကောင်းတာကတော့နေဆက်ရဆေးရဆေးကန်ဆရာဝန်တွေကိုပြတာတော့
ဟုတ်တယ်ကောင်းတာတော့ဒီရေမှုရအပြင်ခုနကပြောတဲ့လက္ခဏာတွေပေါ့ဒီချမ်းမြေ့စေချင်တာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးပါဆရာ
ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတကတော့ဒီထိုင်းအခြေစိုက်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာရီကတော့ချင်းပြည်နယ်ထန်တလန်မြို့ကိုအာနာသိန်းစစ်ကောင်စီတပ်ဖွဲ့တွေကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖျားကြောင်နှစ်ကြောင်အပါဝင်အင်ချီ160တုံမီးလောင်ပြကျသွားပါတယ်။ကရင်ပြည်နယ်မြဝတီမြို့လေးကီကောမြို့ပြင်မှာကရင်စစ်ဘေးရှောင်တွေနေထိုင်တဲ့နေအိမ်တွေကိုစစ်ကောင်စီတပ်တွေကတအိမ်တက်တအိမ်ချင်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုက်မုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့ကိုအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖျားကျောင်းနှစ်ကျောင်းအပါအဝင်လူနေအိမ်160ကျော်လောင်ကျွမ်းပြကျခဲ့တယ်လို့ထန်တလန်ဒေသခံတွေကပြောပါရယ်အောက်တိုဘာလ29ရက်နေ့မနက်ပိုင်း10နာရီခွဲကနေနောက်တစ်ရက်အောက်တိုဘာလ30ရက်နေ့မနက်ပိုင်းအထိမီးလောင်ကျွမ်းခဲ့ပြီး Church on the Rock ဖျားကျောင်းနဲ့ Presbyterian Church ဖျားကျောင်းနှစ်ကျောင်းထန်တလန်မြို့ကအကြီးဆုံးနှစ်ချင်းအသင်းတော်ယုံချုပ်အပါအဝင်မီးလောင်ခဲ့တာပါစစ်ကောင်စီတပ်ဖွဲ့နဲ့ CDF အကြအပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့ပါတယ်စစ်သားတွေကိုယ်တိုင်ကနေအိမ်တွေကိုမီးတင်ရှို့ခဲ့တယ်လို့မျက်မြင်တဲ့ထန်တလန်မြို့ခံတွေကပြောပါတယ
်စစ်ပေးတင်ချင်းပြည်နယ်ထန်တလန်မြို့ကစစ်ပေးဆောင်ပြည်သူတွေကိုကူညီဖို့အတွက်ရခိုင်ပြည်နယ်စစ်တွေနဲ့ရတိတောင်မြို့တွေမှာအလူငွေတွေကောက်ခံနေတယ်လို့သိရပါတယ်နိုဝင်ဘာလ3ရက်နေ့ကရတိတောင်မြို့အရက်ဖက်အဖွဲ့စည်းတွေကကောက်ခံနေတာဖြစ်ပြီးစစ်တွေမြုပ်မှာတော့လူငယ်တချို့ဥဆောင်ပြီးတိကံလန်းဆောင်တဲ့ဈေးကြီးတွေမှာကောက်ခံနေတာဖြစ်ပါတယ်ရလာတဲ့အလူငွေတွေနဲ့တခြားပစ္စည်းတွေကိုချင်းတက်ကလူကျောင်းသားတွေကနေတဆင့်လူတန်းတွားမှာဖြစ်တယ်လို့ရဒိတောင်မြို့ကအလူငွေကောက်ခံသူတွေကပြောပါတယ်
ချမ်းပြည်မြောက်ပိုင်းမူစေခရိုင်မင်းကိုဒေတာဖက်မှအာနာသိန်းစစ်ကောင်စီတပ်နဲ့ကိုကန့်တမရော MNDA တို့အကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်နိုဝင်ဘာလ3ရက်နေ့ကမင်းကိုဒေတာကုန်းတပ်အကျော်ကောင်းလုံအောက်ဖက်နားမှာစစ်ကောင်စီတပ်နဲ့ကိုကန့်တမရော MNDA တို့အကြားတိုက်ပွဲတရက်လုံးနီးပါးဖြစ်ပွားခဲ့တယ်လို့မင်းကိုဒေတာခံတွေပြောပြချက်အရသိရပါတယ်မင်းကိုဖက်ကစစ်အင်အားထပ်ဖြည့်တဲ့စစ်ကောင်စီတပ်ရင်သန်းတွေကိုဖောင်းစင်ဖက်မှကိုကန့်တပ်ကကြားဖြတ်တိုက်ခိုက်ခဲ့ပါသေးတယ်ဒါအပြင်နိုဝင်ဘာလ၂ရက်နေ့တုန်းကလည်းရှမ်းပြည်မြောက်ပိုင်းလာရှိုးတိန်နီကြားနဆမ်ကျွာမြောက်ပတ်ချမ်းမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့ကိုကန့်တပ်ဖက်ကထုတ်ပြန်ထားပါတယ
်ကရင်ပြည်နယ်မြဝတီမြို့လေးကီကော်မြို့တစ်မှာကရင်စစ်ဘေးရှောင်တွေနေထိုင်တဲ့နေအိမ်တွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတအိမ်တက်တအိမ်စင်ဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေပါတယ်အောက်တိုဘာ31ရက်နေ့ကစပြီးစစ်ကောင်စီရဲ့အင်အား40ခန့်ရှိခြေမြန်တပ်ရင်းအမှတ်96တုံညာရှေ့တန်းလို့ရှာစစ်ကြောင်းကစစ်ဆေးမှုတွေပြုလုပ်နေတာပါလေးကီကော်မြို့တစ်ဟာ KNU ကရင်မြို့သားအစည်းအရုံးတပ်မဟာ6ထင်းချုံနယ်မြေဖြစ်ပြီးလူထုကာကွယ်ရေးတပ် PDF တပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ဆိုတဲ့တဲ့တင်ကြောင်းဩဂုတ်လကတကြိမ်စက်တင်ဘာလကတကြိမ်စစ်ကောင်စီတပ်ကလူနေအိမ်တွေကိုဝန်ရောက်စစ်ဆေးခဲ့ပါတယ်လေးကီကော်မြို့တစ်ဟာ KNU နဲ့မြန်မာအစိုးရတို့ငင်းချင်းရေးဖော်နေတဲ့ကာလမှာ KNU ရဲ့တပ်မိသားစုတွေနဲ့စစ်ပေးဆောင်တွေနေထိုင်ဖို့တွက်ဆိုပြီးဂျပန်နိုင်ငံ Nippon Foundation ရဲ့ကူညီနဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကစတင်တည်ဆောက်တာလည်းဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းမင်္ဂုံမြို့နယ်ပန်ကေတူအုပ်စုအတွင်းမှလေယာထဲကျွဲချောင်းဖို့သွားတဲ့ကလေးတယောက်မိုင်းနှင်းမိပြီးတံယာပြင်းထန်လို့သေဆုံးသွားခဲ့ပါတယ်။နိုဝင်ဘာလ၂ရက်နေ့မွန်းလွဲပိုင်းကပန်ကေတူအုပ်စုလွယ်ရွယ်ရွာနေစိုက်ထွန်းအေးအသက်19နှစ်ဟန်သူ့ရဲ့ကျွဲတွေကိုရွာပြင်လဲခင်းမှသွားချောင်းဖို့ရွာကအထက်ရွာမြောက်ဘက်မှာမိုင်းနှင်းမိတာပါ။သူ့ကျွဲနှကောင်ကတော့မိုင်းနှင်းမိတဲ့နေရာမှာတင်ပွဲချင်းပြီးသေသွားပြီးစိုက်ထွန်းအေးကတော့ဆေးရုံမှာပဲသေဆုံးသွားခဲ့ပါတယ်။ RCSS နဲ့ SSPP ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မင်္ဂုမြို့နယ်ထဲမှာစစ်ဘေးရှောင်ရင်မတော်တဆဖြစ်ပွားမှုလေယာခင်းစင်းရင်မိုင်းနှင်းမိမှုတွေကြောင့်တေဆုံးခဲ့သူတွေ9ယောက်ထပ်မံရှိနေပြီးဒဏ်ရာရတဲ့သူတွေလည်းရှိနေပါတယ်
မကြသေးမီကမွန်ညီညွတ်ရေးပါတီ MUP ဥက္ကရာ19အောင်ကွဲလွန်သွားတဲ့အတွက်လိလက်သွားတဲ့ဥက္ကရာနေရာမှာဒေါက်တာနိုင်လအောင်ကိုရာယီဥက္ကရာဖြစ်ရွေးချယ်လိုက်တယ်လို့ပါတီပြောခွင့်ရနိုင်တလညီကပြောပါတယ်အောက်တိုဘာ30ရက်နေ့ကပဟိုလုံမှုဆောင်ရေးပေါ်အစည်းအဝေးခေါ်ယူကျင်းပပြီးခန့်လိုက်တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာတူဥက္ကရာတိနေရာကိုနိုင်ငံတိန်ခေါ်နိုင်ကျွန့်မွန်နဲ့တူဥက္ကရာနဲ့နိုင်ချမ်းတွဲတို့ကိုတိုးမြင့်ခန့်တွားပါတယ်။သို့ပေမဲ့လည်းကွယ်လွန်သွားတဲ့ပါတီအထွေထွေတွင်ရင်းမှုဒေါက်တာမင်းနွယ်စိုးနေရာကိုတော့အစားထိုးခန့်အပ်မှုတွေမလုပ်ရသေးပါဘူး။ အတက်60ကျော်စီဒေါက်တာနိုင်လအောင်ဟာပြည်မနာရေးစင်တက်ကရိုတိမွေးကုဆရာဝန်ဖြစ်ပြီး2020ထွေထွေရေကောက်ပွဲတုန်းကမွန်ပြည်နယ်ကြိုက်မြောမြို့နယ်ပြည်နယ်အမတ်နေမဲဆန္ဒနယ်မှာရွေးချယ်ခံကိုယ်စားလှယ်တဦးလည်းဖြစ်ပါတယ်
အခုတင်လွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမြောက်လိုင်းနဲ့သူ့ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကချင်းလူမျိုးတွေအပေါ်လူမျိုးတုံးတက်ဖြတ်တဲ့စစ်ပွဲတွေဆင်နွှဲနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာလျံမုံစာခေါင်းကပြောကြားလိုက်ပါတယ်။ဒီကြောင့်ပြည်စုံကတော့ကိုရောဘတ်ကစူးစီးထားပြီးတော့ကိုဆိုင်မုံကတင်ဆက်ပေးထားပါတယ်။
ချင်းပြည်နယ်တန်တလန်မြို့နယ်မှာဖြစ်ခဲ့တဲ့လူနေအိမ်တွေမြေလောင်ပျက်စီးမှုနဲ့မင်းတပ်မြို့တွင်ကတိုက်ပွဲနဲ့ပျက်စီးဆုံးရှုံးမှုတွေဟာချင်းလူမျိုးတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့စစ်ပွဲတွေဖြစ်ဖန်တီးနေတယ်လို့ချင်းမျိုးတာတပ်ဦး CNF ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာလျံမုံစခေါင်ကအောက်တိုဘာ30ရက်နေ့ဗီဒီယိုမင့်ခွန်းမှာထုတ်ဖော်ပြောကြားလိုက်ပါတယ်
။ဒီနေ့ဒီအချိန်မှာမင်းအွန်လိုင်းနဲ့သူ့ရဲ့စစ်ခေါင်စီများကကျွန်တော်တို့ချင်းလူမျိုးများပေါ်လူမျိုးတုံးတပ်ဖြတ်တဲ့စစ်ပွဲကိုအကြီးအကျယ်ဆင်နွှဲနေပါတယ်။
အာနာဒေးစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမြောင်လိုင်ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာချင်းပြည်နယ်မှာပြီးခဲ့တဲ့ဧပြီလနဲ့မေလကတည်းကစစ်စင်ရေးတွေကြီးကျယ်ဆင်နွှဲခဲ့ပြီးခရီးရန်ဖျားเจ้าအပါဝင်လူနေအိမ်တွေမြေရှို့ဖျက်ဆီးခဲ့တာလှုပ်ဆောင်ခဲ့တယ်လို့တောင်းနဲ့ချီတဲ့ချင်းတို့ထုတွေလည်းစစ်ပေးဆောင်နေရတာဖြစ်ပါတယ်။အောက်တိုဘာ29ရက်နေ့တုန်းကလည်းထန်တလန်းမြို့ကိုအာနာဒိန်စစ်ကောင်စီတပ်ကဒုတိယကြိမ်မီတင်ရှို့တာကြောင့်ဖျားเจ้าနဲ့เจ้าအပါဝင်လူနေအိမ်164လုံးမီးလောင်ကျွမ်းပြာကျခဲ့ပါတယ်။စစ်ကောင်စီကထန်တလန်းမြို့ကိုမီးရှို့တဲ့ကိစ္စနဲ့ပတ်သက်ပြီးထန်တလန်းမြို့ကလူငယ်ကောင်းဆောင်တို့ကအဲ့ဒီနေ့အဖြစ်ပြက်တွေကိုခုလိုပြောပြပါတယ်။
ကျွန်တော်တို့တန်တလန်ဖက်ကတော့အခုတော်တော်ဆူရနေတာပေါ့နော်ဟောမနေ့ဟိုစိတ်နာရီလောက်ကနေဟောတန်တလန်ကဟောစိတ်ကောင်းစင်တွေကမီဆူတာပေါ့နော်
အလားတူဖလားမြို့မှာလည်းအောက်တိုဘာ17ရက်နေ့ကနေ25ရက်နေ့အတွင်းကျေးရွာပေါင်း300ဖျားကျောင်းအပါဝင်လူနေအိမ်40ကျော်ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့အိမ်တရာကျော်ကိုလည်းဖောက်ထွင်းဖျက်ဆီးခဲ့တယ်လို့ချင်းကြီးရဖွဲ့ကဆိုပါတယ်အနာဒင်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးမြင့်အောင်လိုင်းနေနဲ့လက်ရှိလုပ်ရက်တွေကိုရက်တမ်းပြီးတော့အ мян ဆုံးပြည်သူလူထုကိုတောင်းပန်ပြီးအာဏာပြန်အပ်ဖို့ NUG ရဲ့ဝန်ကြီးဒေါက်တာလျံမုံစခေါင်ကအခုလိုဆက်ပြောပါတယ
်မြင့်အောင်လိုင်းနေနဲ့ပြည်သူလူထုတရားလုံးရဲ့ဒဏ်ခတ်မှုကိုမခံခင်စကဘာလုံးရဲ့ဒဏ်ခတ်အပြစ်ပေးမှုကိုမခံခင်သမိုင်းရဲ့အပြစ်ပေးမှုကိုမခံခင်အ мян ဆုံးဆောင်ရွက်နေတာတခုပဲရှိပါတယ်
ချင်းပြည်နယ်တနနာမြို့မှာစစ်ကောင်စီတပ်တွေကအိမ်တွေကိုတိုက်ခိုက်မီးရှို့လုပ်ရက်တွေဟာအမေရိကန်ပြည်ထောင်စုကလည်းပြင်းပြင်းထန်ထန်ပစ်တင်ဆုံချလိုက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းတာတွေမလုပ်ဖို့အပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်တဲ့အရေးယူမှုတွေကိုနိုင်ငံတကာအတိုင်းဝိုင်းကအရေးတကြီးဆောင်ရွက်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအောက်တိုဘာ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မှာတိုင်းသားဘာသာစာပေတင် जा ပေးတဲ့ចောင်းဆရာဆရာမထောင်ကနန်းရှိပါတယ်စစ်ကောင်စီကတိုင်းပြည်အာဏာကိုထိန်းချုပ်ထားတဲ့ကာလကိုဗစ်ကာလတွေကြောင့်ចောင်းပိတ်ထားတဲ့ကာလဆပြီးတော့ဒီဆရာဆရာမတွေဟာဝင်ဝင်မရှိတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်တိုင်းသားဘာသာပြဆရာဆရာမတွေဘာကြောင့်လစာမရတာလဲဘလို့မျိုးအခက်အခဲတွေရှိနေလဲအခုចောင်းပြန်ဖွင့်တော့လစာပြန်ရပါမလားဆိုတာကိုကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။လာစာမရတဲ့အတော့အခက်ခဲဖြစ်နေတဲ့အခြေအနေကိုစိုက်တွေမျိုးကတိုင်ရန်သားဘာသာပြကြောက်ဆရာမတူဖြစ်သူမအေးခိုင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။ခဲကြီးကဘာမှကိုစီကိုစီရေးကြပါရဲ့။
အခက်ခဲတွေကအလုံးကိုစီကိုစီရှိနေကြပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကတိုင်ရန်သားဘာသာပြခန့်လိုက်တော့ကျမတို့လည်းနောက်အလုပ်တစ်ခုကိုမပြောင်းချင်တော့ဘူး။လာစာကလည်းမရတော့လုံးဝအဆင်မပြေဘူး။ကျမတို့ကိုယ်ပိုင်အခွင့်ရေးလဲဆုံးရှုံးရတယ်။
တိုင်ရန်သားဘာသာပြဆရာဆရာမတွေကိုနေစာလာပေးတနေ့လုံးအခ4600ကျင်းထုံနဲ့2019ခုနှစ်စက်တင်ဘာလနဲ့2021ခုနှစ်ဇွန်လတွေမှာတိုင်ရန်သားဘာသာပြသဖို့တော့တိုင်ရန်သားရဲ့ရဝန်ကြီးဌာနကသူတို့ကိုတီရှင်းစနစ်အဖြစ်ခင်ထားခဲ့တာပါနေဖက်မှာတာဝန်ထမ်းဆောင်နေတဲ့တိုင်ရန်သားဘာသာပြဆရာမမအီရွှေစုကတော့သူတို့လစာမရတဲ့အကြောင်းအတိအကျမသိရဘူးလို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အရင်နှစ်တွေကတော့ကိုပြည့်နဲ့ပိတ်ထားတယ်ဆိုပေမဲ့လစာကရတယ်အခုကကိုပြည့်နဲ့ပိတ်ထားလဲလစာမရဘူး
နိုင်ငံတော်ကပတ်ချက်မလုံလောက်လို့လားဒါမှမဟုတ်ပဲ TA တွေကိုအတိမတ်မပြုတ်လို့လားအဲ့လိုမျိုးဖြစ်နေတယ
်လာစားမရတဲ့အတွက်အခက်အခဲတွေအများကြီးရှိတယ်လို့လည်းမအီချွေစုကအခုလိုစပြောပါတယ
်အခက်အခဲတွေကအများကြီးရှိပါတယ်ကျမတို့ကမိပါရှိလို့ထမင်းစားနေရတဲ့အခြေအနေဖြစ်နေပါတယ်ဒီလောက်လာစားနဲ့တခြားနေရာမှာကြမယ်ဆိုရင်တော့တေချာပေါက်ထမင်းငတ်မှာပါအခုကကို့ရွာမှာကြနေတာဖြစ်လို့နည်းနည်းခံတာပါတယ်ဒါပေမဲ့တခါတလေအခက်အခဲတွေကအများကြီးပါ
ရခိုင်ပြည်မှာတန်ရသားဘာသာပြဆရာဆရာမ2300ရှိုက်စေခောက်ဦးရှိတယ်လို့ပြည်နယ်ပညာရေးမှုယုံဆိုင်ရတွေရသိရပြီးအသာဆင်းနေတဲ့အထကျောက်သားကျောက်သူတွေကိုကိုပိုက်ကာကွယ်စစ်ထုတ်ပြီးကျောက်တွေပြန်ဖွင့်မယ်လို့နတ်စကကောက်စီကကြေညာထားပါတယ်ကျောက်တွေပြန်ဖွင့်ရင်လစာရမယ်လို့ပြောနေပေမဲ့ဘယ်တော့ရမယ်ဘယ်လောက်ရမယ်ဆိုတာမသိရသလိုအရန်ရက်တွေကိုတွားချပြီးတစုတလုံးတွေထုတ်ပေးဖို့ TA ဆရာဆရာမတွေကမျှော်လင့်နေကြပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းမူဆေခရိုင်မွန်ဂိုဒေတာဖက်မှအာနာသိန်းစစ်ကောင်စီတပ်နဲ့ကိုကန့် MNDAA တပ်တို့အကြားဒီတပတ်အတွင်းနစ်စင်ရဆက်တိုက်ပွဲဖြစ်ပွားနေပါတယ်။ကရင်ပြည်နယ်မြောက်ရီမြို့လေးကေကော်မြို့တက်မှာကရင်စစ်ဘေးရှောင်တွေနေထိုင်တဲ့နေအိမ်တွေကိုစစ်ကောင်စီတပ်ကတအိမ်တက်ဆင်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။
သောရှင်တွေကုနာဆင်နေခဲ့ကြရတာကတော့နယ်ဇက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းချီဆိုင်ဖီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးတဲ့ချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာသွားရရှိများခင်ဗျာရာသီပြောင်းချိန်မှာ VOA ရဲ့ radio line အပြောင်းလဲရှိတာကိုလည်းအသိပေးခြင်းပါတယ် VOA ကနေည9:00-10:00ကြားထုတ်လွှင့်နေတဲ့အစီအစဉ်တွေကို line no meter 19kHz 15653ည line no meter 25kHz 11803ည line no meter 32kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုလိုမျိုး VO ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ32 kHz 9335ဒါမှမဟုတ် 9383 ညလိုင်းနိုမီတာ49 kHz 6153ညပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505ကဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါ
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကသဘုံတွေနဲ့တက်ခတ်နေတာတနည်းပြလာချိန်မှာပဲအစိုးရကအောင်မွေးခံမှုနီးစပ်လာတဲ့သဘောမျိုးပြောဆိုလိုက်ပါတယ်တီဂရိတ်တပ်ဖွဲ့တွေကတော့အဒစ်ဆဘာဘာမြို့တော်ထိခြေတက်လာနေပြီးလာပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာတော့တိမ့်ပိုက်ကောင်တိမ့်ပိုက်နေနေဆိုပြီးပြောဆိုနေတာပါပြပခတ်တွေကြီးထွားလာနေတဲ့ပေါ်နိုင်ငံတကာမှာစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအာဖရိကဥက္ကဋ္ဌဒေသဆိုင်ရာအမေရိကန်ထူးတန်တမန်ဂျက်ဖရီဖက်ဒမန်အီသီယိုးပီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြင့်ကြာသပတေးနေ့ကပဲရောက်ရှိသွားပါတယ်အမေရိကန်ပြည်တော်စုကဝန်ထမ်း100နဲ့အထက်ရှိတဲ့ကုမ္ပဏီတွေမှာအလုပ်သမားတွေဇန်နဝါရီ4ရက်နေ့နောက်ဆုံးထားကိုဗစ်ကာဝေးဆေးထိုးရဖို့နဲ့မထိုးတဲ့သူတွေအ ਨੇ ဆုံးတစ်ပတ်ကိုတစ်ချိန်ယောဂဖို့ရှိမှရှိစစ်ဆေးရမယ့်စီမင်းသစ်တွေကိုသမ္မတအိမ်ပြည်တော်ကကြာသပတေးမှာထုတ်ပြန်လိုက်ပါတယ်အစိုးရကထောက်ပံ့တဲ့ Medicare နဲ့ Medicaid ကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအလားတူညွှန်ကြားချက်ထုတ်ပြန်ခဲ့တာပါဒီမနက်ကမှဖန်ဆီခံထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာပေါ်နောက်ထပ်စွဲချက်တင်အရေးယူလိုက်တဲ့ပေါ်အမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌကဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။သူနဲ့အတူလူများပြဖန်ဆီခံထားရတာမြန်မာပြည်သူတွေဆက်လက်ရင်ဆိုင်နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဝမ်းနည်းစရာထင်ရနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောခွင့်ရ Net Price ကလည်းကြာသပတေးနေ့ဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အမေရိကန်သတင်းသမားဖန်စတာရဲ့အမကန်လျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ဗီဇာစီကံချိုးဖောက်မှုနဲ့ပါနောက်ထပ်ဆွဲချက်တင်လိုက်တာမတရားတဲ့လုပ်ရပ်အဖြစ်အထင်ရှားပြသရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program